မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ဖျားသုံးလမ်းစုပိုင်းမှာတော့စစ်ကောင်စီတပ်နဲ့ KLLA PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲကတော်တော်လေးပြင်းထန်နေပါတယ်။စစ်ကောင်စီတပ်ရဲ့အနမ်းကွင်းဗျူဟာစခန်းကိုရဖို့စ조사နေတဲ့ဒီတိုက်ပွဲမှာစစ်တပ်ဘက်ကနေလေကြောင်းကနေတိုက်ခိုက်နေပါတယ်လို့ပူးပေါင်းတပ်တွေကပြောပြပါတယ်။တိုက်ပွဲကြောင့်အနီးအနားကကျေးရွာတွေလည်းအတော်လေးထိခိုက်ခဲ့ရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
။မွန်ပြည်နယ်တန်ဖြူစရက်မြို့နယ်ဖျားသုံးစုလမ်းပိုင်းမှာရှိတဲ့စစ်တပ်ရဲ့အနမ်းကွင်းဗျူဟာစခန်းကိုရနိုင်ဖို့ KNLA PDF ပူးပေါင်းတပ်တွေတိုက်ခိုက်နေတာသတင်းတစ်ပတ်လောက်ရှိသွားပါပြီ။ဩဂုတ်လ29ရက်နေ့ကတော့အနမ်းကွင်းဗျူဟာစခန်းနားကခွနဝရွာလမ်းကွာမှာစက္ကစ19လက်အောက်ခံတပ်ရင်းတွေဖြစ်ကြတဲ့ခမရ583ခမရ589တို့နဲ့တိုက်ပွဲတွေဖြစ်ခဲ့တာမှာစစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကအကြအဆုံးတွေရှိတယ်ဆိုပြီး ABS တဲ့တရင်တတရင်မှုရဲဘော်သိန်းလွင်က VOA ကိုပြောပါတယ
်နိုင်ဝဲပြောသိန်းနေသိန်းနေတဲ့ပြီးတော့နေဒီဘီမဟိုနေမရဘူးအခုလောအဲတပတ်ကျော်ရှိပြီသူသားတို့တော့များတော့ဟိုအားအများကြီးပြီးတော့30ဒီဘလောက်ရှိမှာပေါ့ဟိုတန်ရတော့အများကြီးရသွားတယ်ဒါသူတို့ဒီနေ့လာတော့ဟိုအမတ်တပ်ပိုင်းနဲ့လာပြီးတော့လာအမြဲစက်တိုက်လာပြင်နေတော့လာနည်းနည်းပြင်တော့ဟိုနေသူတို့သူတို့လူတွေသူတို့ပြန်ကယ်ထုတ်သွားတော့နောက်မှကျွန်တော်တို့လည်းရှင်းနေ
ကိုယ်တော်ပါရလောက်ကြအိမ်မှာတော့အလောင်းရောကျန်နေတယ်ပေါ့ဒီလောင်းနေဖြစ် KNLA PDF ပူပေါင်းတက်တွေဘက်ကတော့ထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့လည်းသူကပြောပါတယ်တောင်ညိုစစ်ကြောင်းဒေါနာစစ်ကြောင်းစတဲ့ KNLA PDF ပူပေါင်းတက်တွေနဲ့ဖြစ်တဲ့တိုက်ပွဲမှာလက်နက်စွန့်ပြီးစစ်တပ်ဘက်ကထွက်ပြေးသွားသူတွေလည်းရှိတယ်လို့လည်းပြောပါတယ
်ဒီပါတော်တော်များတော့ဟိုဒီဟိုဒီနဲ့ဖက်ပြေးနေကြတာဒီအနံဝင်နေတယ်သူတို့တက်လို့စိတ်ပေါ်လက်နက်မပါမနဲ့ပတိနာဣရာရီပြပြမတမ်းတော့ဘာသာရေးသခင်ပို့လို့ဖမ်းမိကြတယ
်စစ်တပ်ဘက်ကလေကြောင်းပစ်ကူယူပြီးသူတို့စစ်သားတွေကိုပြန်လဲကယ်ထုတ်သွားတာကြီးလည်းရှိတယ်လို့လည်းပြောပါတယ်ဖျားသုံးစုဘက်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးအနမ်းကွင်းဗျူဟာစခန်းသားမှာတိုက်ပွဲတွေပြင်းထန်နေတာသတင်းတစ်ပတ်ကျော်ရှိနေပြီးအနားမှာရှိတဲ့အနမ်းကွင်းကျေးရွာလူရှမ်းကျေးရွာတွေအတော့ကိုထိခိုက်ပျက်စီးခဲ့တယ်လို့လဲဒေသရင်းကလာတဲ့သတင်းတွေမှာဖော်ပြပါဗျ။ KNU တပ်မ6တပ်တွေရှိရာမြရီခရိုင်နယ်ကဆွေတော်ကုန်းအမြောက်တပ်ရင်းကိုလဲ KNLA PDF ရဲ့ပူးပေါင်းတပ်တွေကဒီတစ်ပတ်အတွင်းပိတ်ဆို့တိုက်ခိုက်နေတဲ့အတွက်မြရီခရိုင်အတွင်းမှာလဲလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေနေ့စဉ်ကြုံနေကြရပါတယ်ရှင်။